ပြောင်းနိုင်ငံရဲ့ဆက်ဆံရေးပြန်လည်တိုးတက်ကောင်းမွန်ဖို့အိန္ဒိယနိုင်ငံကကြိုးပမ်းနေချိန်မှာပဲတိဘက်ဘာသာရေးကောင်ဆောင်ဖုန်းတော်ကြီးဒလိုင်လာမရဲ့အိန္ဒိယရောက်နှစ်60ပြည့်အခမ်းအနားကိုပြောပွဲရှင်ဝယ်ရင်းနဲ့တနက်ပတ်လုံးကျင်းပဖို့တောင်ပေါ်မြို့ဖြစ်တဲ့ဒါရာမတ်စလာမစင်းနေကစတင်ကျင်းပပါရယ်တိဘက်ကိုပြပရောက်တိဘက်အစိုးရအဖွဲ့ကကျင်းပလာပါတိဘက်တို့ရဲ့ဘာသာရ ို့အသက်ခံခဲ့ရတယ်လို့တိဖက်အရေးကြောင့်လည်းတိတ်ဆုံးခဲ့ရတဲ့အပြင်အတော်များများလည်းကိုကိုကိုအရှင်းလက်လက်မီးရှို့ခဲ့ကြတယ်လို့သူကပြောပါတယ်ဖုန်းတော်ကြီးဒလိုင်လာမာကလည်းခက်ခဲတဲ့အခြေအနေအောက်မှာပြပကိုထွက်ခွာလာရတဲ့ဆိုပြီးဝမ်းသာဝမ်းနဲ့ခံစားမှုမျိုးဖြစ်ခဲ့ရတယ်လို့ပြောပါရယ်။နောက်အနှစ်40 50ကျရင်ဘာဖြစ်လာမလဲဆိုတာမသိခဲ့အချိန်ရှိခဲ့ပေမဲ့ပြပရောက်အနှစ်60ပြည့်ကိုကျင်းပနေရတဲ့အတွက်မကြခင်ဘာဖြစ်လာမလဲဆိုတာအတိုင်းအတာတစ်ခုတည်းတော့မြင်နိုင်ပါပြီလို့ဒလိုင်လာမာကပြောပါရယ်။အိန္ဒိယတရုတ်ဆက်ဆံရေးမှာတိတ်ကိုထိလွှဲရှာလာတဲ့ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒီအခက်အနားနဲ့ကင်းကင်းနေဖို့အိန္ဒိယထိပ်တန်းဘီရိုကရက်တူကအစ်စ်မြင့်ဝန်ကြီးတွေနဲ့အရာရှိတွေကိုပြေးခဲ့တဲ့လကတတိပေးစာပေးပို့ခဲ့ပြီးနောက် Thank you India လို့ခေါ်တဲ့ဒီအခမ်းအနားကိုအိန္ဒိယမြို့တော်ကနေဒါရာမတ်စလာစီပြောင်းရွှေ့ကျင်းပတာဖြစ်ပါတယ်